ရခိုင်ပြည်နယ်မြေပုံမြို့နယ်စညင်းကျေးရွာအနီးမှာတော့အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြား၃ရက်ဇက်တိုက်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘုံမူကြီးဝင်းစော်ဦးကပြောပါရယ်တပ်မတော်ဘက်ကလေရင်တွေနဲ့လက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်စညင်းဒေသခံတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကလည်းပြောပါရယ်ဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတော်ကိုတက်နိုင်သတင်းပေးပို့ထားပါရယ်
ရခိုင်မြောက်ပိုင်းမြေပုံမြို့နယ်စနင်းကျေးရွာနီးမှာဆွေရတက်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တုံးရက်ဇက်တိုက်တိုက်ပွဲတွေပြင်းထန်နေတာကြောင့်စနင်းဒေသခံတွေဘေးလွတ်ရွာကိုထွက်ပြေးနေရတယ်လို့စနင်းဒေသခံတို့ကပြောပါတယ
်အဲစနင်းရွာနဲ့ဆိုရင်ကတမန်တော့အတန်းတားလောက်ရှိမယ်ပြင်းပြတယ်ဆိုရင်မနေ့ကပဲမနေ့ဘုရားမနေ့ညကပဲနေ့တည်းရှိပြီလက်နက်ကြီးတွေနဲ့အင်ဂျင်တိုင်းအင်ဂျင်တောင်ဆိုတဲ့အဲ့ဒီအင်ဂျင်တောင်ကနေပြီးလေနကြီးတွေတရက်လုံးလုံးသုတ်ပြီးတယ်တရက်၂ရက်၃ရက်ကြပြီမြဲဆိုရင်၃ရက်ကြပြီစိတ်လျော်နေနှစီနေနှစ်ရက်ဟောဇက်တလေနကြီးတန်ကတော့ပါတရက်မှမပြောက်ဘူးနေတိုင်းလိုလိုပဲဘိုးလေးရှာနေတယ်လေနကြီးအခုကကန်းတော်ကြီးကိုထွက်ပြေးတယ်နီးစက်ဟာကန်းတော်ကြီးကိုထွက်ပြေးတယ်ညောင်ကန်ကိုထွက်ပြေးတယ်အဲတရက်တောင်ကိုထွက်ပြေးတယ်အဲ့လိုနီးစက်ဟာရွာတွေကိုထွက်ပြေးနေကြတယ်တရားမှမရှိတော့ဘူးတရားမှမရှိတော့ဘူးလက်သုံးလေးရက်ရှိပြီ
မြေပုံမြို့နယ်မှာတိုက်ပွဲပြင်းထန်နေတာဖြစ်ပြီးအဲ့ဒီတိုက်ပွဲမှာတပ်မတော်ဘက်ကလည်းထိခိုက်ကြဆုံမှုရှိတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ
်ဟုတ်ကဲ့ခင်ဗျာမြေပုံမြို့နယ်လည်းပါလို့စညင်းနာမှာပြင်းတော့၃ရက်တောင်ရှိနေတိုက်ပွဲရှင်တွေကပြင်းတယ်လို့ပြောရတာမြင်းထန်တာဖြစ်တယ်ထိခိုက်ကြဆုံတော့ရှိရတယ်ဘုံတော့ဘုံတော့ရနေပြီနောက်ထပ်ဘုံတွေဆက်သိမ့်နေ
မြေပုံမြို့နယ်မှာဖြစ်ပေါ်တဲ့တိုက်ပွဲတွေမှာတပ်မတော်ဘက်ကလည်းနှစီနဲ့လာရောက်ပစ်ခတ်တာတွေရှိပြီးပလက်ဝါဘူးဒီတောင်မြေပုံမြို့နယ်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတယ်လို့အဖွဲ့ကထုတ်ပြန်ထားပါတယ်ဒီဇင်ဘာလအတွင်းမှာစစ်စင်ရေးတွေပုံမလုံဆောင်တော့မှာဖြစ်တယ်လို့တပ်မတော်ဘက်ကပြောဆိုထားတာတွေရှိသလိုရခိုင်လက်နက်ကိုင် AA ဘက်ကလည်းတပ်မတော်စစ်ကြောင်းတွေကိုလက်ဦးမုံယူတိုက်ခိုက်နေတာတွေကြောင့်ရခိုင်မြောက်ပိုင်းစစ်မြေပြင်ဟာလည်းပုံမကြေပြန့်လာတာဖြစ်ပါတယ်ပြင်းထန်နေတဲ့တိုက်ပွဲတွင်ရခိုင်မြောက်ပိုင်းမှာနေရာစိုက်ခွာထွက်ပြေးတွင်းဆောင်နေရတဲ့စစ်ဘေးဆောင်ဦးရေဟာလည်းတနေ့ထက်တနေ့ပုံမများပြလာတာဖြစ်ပါတယ်